အကိုတို့ဒီနေ့ဒီတန်လျင်မြို့မှာကျင်းပတဲ့ဒီဖွဲ့စည်းပုံပြင်ဆင်ရေးဟောပြောပွဲဘောလေဘယ်နေရာမှာများကျင်းပမလဲမသိဘူးဗျ
ကျွန်တော်တို့တန်လျင်မှာတိုင်ရင်းဝဖျားရဲ့ရှေ့မှာအာဇနီတောက်တိုင်ကွင်းကြီးရှိပါတယ်အဲ့နေရာကဒီကျွန်တော်တို့ဒီမိုကရေစီရေလှုံ့ဆော်မှုနဲ့ပတ်သက်ပြီးတော့တမိုင်းကြောင်းရှိတဲ့နေရာလည်းဖြစ်ပါတယ်ကျွန်တော်တို့1988ဒီလူထုလှုံ့ဆော်မှုတုန်းကလည်းပဲအဲ့ဒီနေရာမှာပဲအလုံးစုဝေးပြီးတော့တန်လျင်မြို့သူမျိုးသားတွေကဒီဒီမိုကရေစီရေမှာပါဝင်လှုံ့ဆော်ခဲ့တယ်ပေါ့နော်အခုလည်းကျွန်တော်တို့အဲ့ဒီကွင်းမှာပဲကျင်းပနေပါတယ်ဗျ
ဒီနေ့ဟောပြောပွဲဘောလေဘယ်ဖွဲ့တွေကများ UCB ကျင်းပလဲမသိဘူးဗျ
ဒီဥစ္စာကတော့ကျွန်တော်တို့အလုံးစုပြီးတော့ပေးထားတဲ့နာမည်ကတော့ Democratic Activist Network ဆိုပြီးကျွန်တော်တို့ပေးထားတယ်။ Yangon School of Political Science ပါတယ် GW ပါတယ်။အဲနောက်ပြီးတော့ဒီလေးမြို့နယ် Democracy ဖွဲ့စည်းရေးအဖွဲ့ပါမယ်
။အကိုတို့ဒီဟောပြောပွဲကျင်းပတဲ့အကွင်းပေါ့လေလမ်းလျှောက်ပြီးတော့ခြိတက်မဲ့အစီအစဉ်တွေလည်းရှိရလို့သိရပါတယ်ဗျ။ဘယ်နေရာတွေများခြိတက်မလဲမသိဘူးဗျ
။ကျွန်တော်တို့ဒီတန်းလင်းတရားအစင်းကနေပြီးတော့ဖျားလန်တိုင်းကြီးတက်ပြီးတော့ခြိတက်ပါတယ်။အဲဒီကနေကျွန်တော်တို့နိုင်ယူစင်ကိုရောက်ပါတယ်။နိုင်ယူစင်ကနေပြီးတော့မှတင်ညာလောင်းတိုင်းဆင်းပြီးတော့ဈေးကိုပတ်ပြီးတော့အခုဆိုလို့ရှိရင်တရားတစ်ထောင်လောက်ရှိတဲ့စနက်ဖော်ထုတ်တဲ့လူတွေကွင်းနဲ့ဝင်တော့မှဖြစ်ပါတယ်ဗျ
။ဟောပြောပွဲမှာပေါ့ဘယ်သူတွေများဟောပြောမလဲမပြ
။ကျွန်တော်တို့တန်းလင်းမှာဒီမျိုးဖွင့်ပြတုတ်တဲ့ရေရိုဇမီရဖအဖွဲ့ဆိုတာရှိတယ်လေ။အဲ့ဒီအဖွဲ့ကဦးတင်ဝင်းဆိုတာကသူကဒီတန်းလင်းမျိုးရဲ့မျိုးပြီးဘဝတရားအနေနဲ့ပြောပါမယ်။88မျိုးသားကွင်းလင်းလူဖွဲ့စည်းကနေပြီးတော့ကိုဇော်မင်းခေါ်ကိုပေါင်းပေါင်းပြောမယ်။ပြီးလို့ရှိရင်ကျွန်တော်တို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတောင်တွင်းကြီးလွတ်တော်အမှန်ဦးအောင်ကြီးကိုပြောမယ်။ဒီအလုံးသမားရေးလှုပ်ရှားနေတဲ့လိုင်းတရားဦးချေပြောပါမယ်။ဒီမျိုးသမီးမျိုးဖွင့်ပြတုတ်တဲ့ရေအဖွဲ့ကတော့စုစန္နာလာလာသူပြောပါမယ်။ဒီနေ့ဟောပြောပွဲကတော့ကျွန်တော်တို့ဒီတန်းလင်းကြောက်တန်းခဲန်း၃ဝါပေါ့နော်။အဲ့ဒီကလည်းလာပါတယ်။နောက်ပြီးတော့ကျွန်တော်တို့ဘုတ်ဆိုလို့ရှင်ကော်မူကိုညံကိုတွန်တီးအဲ့ဒီကလည်းတချို့လာပြီးတော့ပူပေါင်းပြီးဆောင်ရွက်ခဲ့ကြပါ
ခင်ဗျ။ KNC ဟောပြောပွဲတွေပြီးွားလို့ရှင်ရောဘယ်လိုများလှုပ်ရှားမှုတွေဆက်လက်လှုပ်ဆောင်ွားဖို့တွေရှိမလဲမြတ
် KNC ဟောပြောပွဲတွေပြီးလို့ရှင်တော့ကျွန်တော်တို့တိုင်းအဆင့်လောက်ကိုကျွန်တော်တို့ဆက်လုပ်ပါမယ်လေ36ပြင်ဆင်ရေးတခုတည်းမဟုတ်ဘူးပေါ့နော်ကျွန်တော်တို့ကဒီမိုကရေစီတက်တက်လှုပ်ရှားသူများကိုရဲဆိုပြီးဖွဲ့စည်းထားတာဖြစ်တဲ့အတွက်ကြောင့်မလို့ဒီမိုကရေစီနှုတ်ဆက်တမုံတွေပြည်သူလူထုခံစားခွင့်ရတဲ့အခြေအနေကျွန်တော်တို့ဒီကွင်းရက်ကနေပြီးတော့ပူပေါင်းပြီးတော့ဟိုတစ်ဆင့်တစ်ဆင့်အခြေအနေပြီးဆောင်ရွက်သွားဖို့ရှိပါတယ်ဗျာ
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဆိုပြီးတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒီ88မျိုးသားတို့ကလည်းဒီဖွဲ့စည်းပုံပြင်ဆင်ရေးဟောပြောပွဲတွေလှုပ်ဆောင်နေရရှိတယ်ပေါ့လေကိုရောကောဘာကြောင့်များဒီလိုမျိုးဖွဲ့စည်းပုံပြင်ဆင်ရေးဟောပြောပွဲတွေကိုဆောင်ရွက်ရတယ်ဆိုတာလေးပြောပြပေးပါဦးဗျာ
ကျွန်တော်တို့ရှိရတာကတော့အခုအချိန်က2015ရွေးကောက်ပွဲကလည်းနီးလာပါပြီ2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုလို့ရှိရင်အခြေခံဥပဒေပြင်ဆင်ရေးဟာမဖြစ်မနေ2015ရွေးကောက်ပွဲမတိုင်ခင်မှာဒီလှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်ပေါ့နော်အခုကျွန်တော်တို့ဒီ network မှာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေအားလုံးကလည်းအချိန်လုံးကကြတော့ကျွန်တော်တို့ကလေယာဉ်ကြီးအရေးတွေလုပ်ပါတယ်ဒီအလုပ်သမားရေးတွေကျွန်တော်တို့ဆောင်ရွက်ခဲ့တယ်အချိန်မှာတော့ကျွန်တော်တို့တွေဟာ issue တွေတစ်ခုချင်းတစ်ခုချင်းကိုလှုပ်တာကလည်းလှုပ်တာတစ်ပိုင်းပေါ့နော်အခုချိန်မှာတော့ကျွန်တော်တို့တကယ် mainstream politics ပေါ်မှာ2015ဆိုတာလည်းမဝေးတော့တဲ့အတွက်အားလုံးစုပေါင်းပြီးတော့ဒီအခြေခံဥပဒေပြင်ဆင်ရေးကိုဘိုင်းဝင်းဆောင်ရွက်ကြမယ်ဆိုတဲ့စိတ်နဲ့ပဲဒီ network ကြီးကိုဖွဲ့ပြီးတော့လုပ်ဖြစ်တာပါဗျာနောက်ပြီးတော့ဒီပွဲလိုမျိုးနောက်ပွဲတွေမှာလည်းဒီလူလူတို့ကပူးပေါင်းပေါင်းရွှေ့ဆင်ပါတယ်နောက်ပြီးတော့အခုမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88ပွင့်လင်းလူဖွဲ့စည်းတို့ပူးပေါင်းဆောင်ရွက်နေတဲ့ signature ကြောင်းလေးမှာလည်းဒီလူတွေအားလုံးလက်လက်ဝိုင်းထူးကြခြင်းအားဖြင့်ပေါ့နော်ကိုယ်နိုင်ငံရေးကိုကိုယ့်ကတ္တမကိုတိစောက်ကြပါလို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာပါတီတစ်ခုအနာရဖို့လုပ်နေတာလည်းမဟုတ်ဘူးလူဖွဲ့စည်းတစ်ခုလုံးဒီဒီမိုကရေစီအခွင့်အရေးတွေကိုအကုန်လုံးပြည့်ပြည့်ဝဝခံစားဖို့အတွက်ဆောင်ရွက်နေကြတာဖြစ်တယ်ပေါ့နော်
ကိုလင်ကိုလက်ကျေးဇူးပါပဲခင်ဗျ
ဟုတ်ကဲ့ကျေးဇူးပါဗျာ